အကြမ်းဖက်စစ်ကောင်စီကိုကာကွယ်ပေးနေတဲ့တရုတ်နိုင်ငံရဲ့ထုတ်ကုန်ပစ္စည်းတွေကိုမတုံ့ဆွဲဖို့မီးရှို့ဆန္ဒပြကြဖို့လှုံ့ဆော်တဲ့ဆန္ဒပြပွဲတွေကိုမနက်ဖြန်ဧပြီလ9ရက်နေ့မှာတနိုင်ကလုံးလှုပ်သွားဖို့တပိတ်မောက်အင်အားစုတွေကတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုခင်မောင်စုံမင်းကပြောပြထားပါတယ
်။မြန်မာပြည်တွင်းရေးမှာတရုတ်နိုင်ငံရဲ့ဝင်ရောက်ဆက်ဖက်မှုတွေရှိနေတယ်ဆိုတဲ့ယုံကြည်ချက်ကြောင့်တရုတ်အကျိုးစီးပွားတွေနဲ့အတူတရုတ်ကုန်ပစ္စည်းတွေတပိတ်မောက်ကြဖို့ဆော်ဩတဲ့ဆန္ဒပြပွဲတွေမြန်မာပြည်တွင်းအားကောင်းလာပါတယ်။မနက်ဖြန်ဧပြီလ9ရက်နေ့မှာတော့တရုတ်နိုင်ငံထုတ်တဲ့စစ်တပ်ပိုင်လုပ်ငန်းတွေကထုတ်တဲ့ပစ္စည်းတွေကိုမီးရှို့ဆန္ဒပြဖို့အတွက်တနိုင်ငံလုံးကတပိတ်အင်အားစုတွေတိုင်ပင်ထားကြကြောင်းလူမျိုးပေါင်းစုံအထွေထွေတပိတ်ကော်မတီ GSCN ပြောခွင့်ရစောအာဂါကပြောပါတယ်စစ်ကောင်စီကိုအကာအကွယ်ပေးနေတဲ့တရုတ်အပေါ်မှာဒီလှုပ်ရှားမှုကဖိအားတစ်ခုအပြောင်းလဲတစ်ခုဖြစ်လာလိမ့်မယ်လို့သူကပြောပါတယ်
။တပိတ်ကော်မတီတွေအားလုံးကကျွန်တော်တို့ညှိနှိုင်းဆောင်ရွက်ပြီးတော့မှလှုပ်ဆောင်တာဖြစ်ပါတယ်။ဒီလူမျိုးပေါင်းစုံတပိတ်ကော်မတီအနေနဲ့ကမနက်ပြန်တရက်တည်းမဟုတ်ဘဲနဲ့ကျွန်တော်တို့စဉ်ဆက်မပြတ်ပေါ့လူထုကပါပါဝင်လာတဲ့အထိကိုကျွန်တော်တို့လှုပ်ဆောင်မှုအတွက်တော့ပြင်ဆင်ထားကြပါတယ်။တယောက်မှုတော့တစ်ခုရှိမှာပါ။ဆိုတော့ဒီတယောက်မှုကနေပြီးတော့တရုတ်နဲ့ရုရှားနဲ့စစ်ကောင်စီရဲ့အကျိုးစီးပွားတွေကိုကျွန်တော်တပိတ်မောက်ဖို့အတွက်ကိုဆက်ပြီးတော့လှုပ်ဖို့လည်းအားရှိပါတယ်။
ဒီနေ့လဲမြန်မာပြည်မြို့ကြီးတချို့ကဆန္ဒပြပွဲတွေမှာတရုတ်ကုန်ပစ္စည်းတွေကိုတပိတ်မောက်ဖို့အဓိကထားလှုပ်ဆောင်ခဲ့ပြီးမန္တလေးမြို့မှာတော့မြို့နယ်ပေါင်း20ကျော်မှလှုပ်ခဲ့ကြောင်းမန္တလေးတော်လှန်ရေးတပ် MRA ဦးဆောင်သူကိုမော်မြင့်မောင်ကပြောပါတယ
်မြို့ရဲ့ဩဘာခံမှုအင်ဖလူအင်ဖလူအင်ဆာပျောက်သွားအောင်ကျွန်တော်လှုပ်ချင်ပါတယ်ကျွန်တော်ကလည်းကျွန်တော်ပတ်သက်ရအောင်ကောင်းမသုံးမှုကျွန်တော်အခုလှုပ်တော့ကြပါတော့အဲ့လိုဒီကိစ္စဒီကောင်ကတော့ဒီစံခွက်ပိုင်းကိုစတော့ကျွန်တော်တို့စီစဉ်ရှိရပါတော့နောက်ပိုင်းတော့တို့စောင့်ကြည့်ရညလာကျွန်တော်လည်းပုံစံပစုရဲလုပ်နေပါပေါ့ဆိုတော့ဒီဒီပစ္စည်းတွေမတော့အောင်ဆိုတော့ကျွန်တော်တို့နိုင်ငံလုံးလူငယ်အခွင့်အရေးဒီမျိုးစုဖွဲ့ရုံကိုပြောထားတယ်ပေါ့အဲ့လိုရှိ
ပြီးခဲ့တဲ့ရပိုင်ရန်ကုန်မှာပြုလုပ်ခဲ့တဲ့အာဏာသိမ်းမှုကန့်ကွက်ဆန္ဒပြပွဲတွေမှာလည်းတရုတ်အလံကိုမီးရှို့ဖျက်ဆီးတာတွေလှုပ်ဆောင်ခဲ့ကြပါတယ်အာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိတ်တန့်စစ်ဗိုလ်ချုပ်တွေပြည်ထရေးအရာရှိတွေကိုအမေရိကန်ဗြိတိန်အပါအဝင်အနောက်နိုင်ငံတချို့ကတန်ခတ်ပိတ်ဆို့မှုတွေလုပ်ထားပါတယ်စစ်ကောင်စီကိုအရေးယူမှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုတရုတ်နဲ့ရုရှားကကန့်ကွက်နေလို့ပြည်တွင်းမှာလည်းတရုတ်စန်းကျင်ရေးလှုပ်ရှားမှုအရှိန်ကောင်းလာပါတယ်မီနီဆိုလိုစတိုးဆိုင်တွေကအစလျှက်စစ်ပစ္စည်းမျိုးစုံအလှပြင်ပစ္စည်းအထည်အလိတ်အစားအသောက်ကုန်နဲ့တည်တည်မျိုးစုံလေယာသုံးပစ္စည်းတမ်းမြေဩဇာပိုးသက်စေအပါဝင်တစ်ရှူသွားကြဒိုးတန်အစုံတရုတ်နယ်စပ်မူဆယ်ကနေမြန်မာပြည်ထဲကိုတရားမဝင်ရောတရားဝင်ရောမိမျိုးစုံနဲ့ဝင်ရောက်နေတာအချိန်ကြာခဲ့ပြီဖြစ်ပါတယ်ခင်ဗျာ